လေးစားရတဲ့တောတာရှင်များရှင်2010နိုဝင်ဘာလဟာကျမတို့မြန်မာနိုင်ငံအတွက်အလှုပ်ခတ်ဆုံးသတင်းတွေထွက်ပေါ်ရတဲ့လပါပဲဒီသတင်းတွေတဲကလူထုကောင်းဆောင်ဒေါ်အောင်ဆန်းစုကြည်နိုဝင်ဘာ14ရက်နေ့မှာလွတ်မြောက်လာတဲ့သတင်းကတော့စိတ်အချမ်းမြေ့ရဆုံးအပျော်ရွှင်ရဆုံးသတင်းပဲဖြစ်ပါတယ်လူထုကောင်းဆောင်ဒေါ်အောင်ဆန်းစုကြည်လွတ်မြောက်လာမဲ့အချိန်ကိုစောင့်မျှော်နေတဲ့မြမပြည်ပြည်သူလူထုကတက္ကသိုလ်ရိပ်သာလန်းနေအိမ်ချမ်းရှိရွှေကုန်းတိုင်းအဖွဲ့ချုပ်ရုံးရှိမှာထောင်နဲ့ချီစုယုံနေတဲ့သတင်းကိုမိခင်တိုင်းပြည်နဲ့ဝေးနေရတဲ့ကျမတို့တွေနားထောင်ပြီးရင်ခုန်လှုပ်ရှားခဲ့ရပါတယ်။သတင်းမီဒီယာတွေကတဆင့်အဖွဲ့ချုပ်ပါတီကြီးနဲ့မြမပြည်ပြည်သူလူထုကြီးရဲ့သွေးခုန်တန်းနှလုံးခုန်တန်းကိုပါကျမတို့ကြားနေရပါတယ်။ပြည်သူလူထုအကျိုးစီးပွားအတွက်အဖွဲ့ချုပ်ပါတီကြီးရဲ့ရွှေကုန်းတိုင်းကျညာစာတမ်းမူကိုကင်ဆွဲပြီးအလံမလဲစတန်းရက်တီခဲ့တဲ့ဘဘဦးတင်ဦးဘဘဦးဝင်းတင်တို့နဲ့အတူပါတီအပေါ်တစ္ဆာရှိခဲ့သူတွေဒေါအောင်ဆန်းစုကြည်ကိုမျက်နှာပန်းလှလှနဲ့ကြိုဆိုနိုင်ခဲ့ပါပြီဘဘဦးတင်ဦးဘဘဦးဝင်းတင်နဲ့လူထုကောင်းဆောင်ဒေါအောင်ဆန်းစုကြည်ရဲ့မေတ္တာတရားတွေအပြန်အလှန်လေးစားတန်ဖိုးထားမှုတွေကကျမတို့ကိုပါစိတ်ခွန်အားဖြစ်စေခဲ့ပါတယ်ဒီမြင်ဝင်းကကျမတို့အဖွဲ့ချုပ်ပါတီအတွက်ရောမြမပြည်ပြည်သူလူထုအတွက်ပါတိတ်ကိုစက်တရီရှိလာတဲ့ညင်ကွင်းဖြစ်ပါတယ်လူထုကောင်းဆောင်ဒေါအောင်ဆန်းစုကြည်ပြောခဲ့တဲ့မိန့်ခွန်းကိုကျမမှတ်မိနေပါသေးတယ်လူတိုင်းလူတိုင်းဟာတည်တံ့ခိုင်မြဲပြီးတော့တာယာဝါပြောတဲ့ပြည်ဆောင်စုတစ်ခုကိုထူထောင်ခြင်းနဲ့ဆိုရင်ကို့မှာဘာတာဝန်လေးရှိလဲဆိုတာပထမစဉ်းစားဖို့လိုပါတယ်သူတစ်ပါးတာဝန်ကျေပြွန်းနဲ့မကျေပြွန်းနဲ့ဆိုတာမစဉ်းစားဘဲနဲ့ကိုတောင်ဝင်ကိုကြေပြွန်ရလားဆိုတာကျမတို့ပထမဆုံးဆုံးဖြတ်ရပါလိမ့်မယ်သူများတွေကဂရိတီရလားတစ္ဆာရှိရလားဆိုတာမမေးခင်ကိုဟာဂရိတီရလားကိုဟာတစ္ဆာရှိရလားဆိုတာစဉ်းစားဖို့လိုပါတယ်တဲ့ဒီမိန်ငုံးကတော့ကျမတို့ဘလို့မှမေ့လို့မရနိုင်တဲ့မိန်ငုံးပါပဲဒီလိုစိတ်ထားတွေကိုတန်ဖိုးအဖြစ်သတ်မှတ်တဲ့နေအိမ်အကျယ်ကျုပ်15နှစ်ကြာခံခဲ့ရတဲ့ဒေါ်အောင်ဆန်းစုကြည်နဲ့အတူကိုရဲ့လွတ်လပ်မှုကိုပိုင်ဘဝကိုပေးဆက်ခဲ့တဲ့ဗဟိုအမျိုးသမီးအဖွဲ့ဝင်ဒေါခင်ခင်ဝင်းအကြောင်းကျမပြောပါရစေ ဒေါခင်ခင်ဝင်းကဝတီကံကအငိမ့်စားចောင်းဆရာမဟောင်းတူဖြစ်ပါလေចောင်းသားចောင်းသူတွေကိုစာမေးပွဲအောင်ယုံစာရေးတက်စာဖတ်တက်ယုံတာသင်ကြားပေးတာမဟုတ်ဘဲဘဝခရီးတစ်လျှောက်လုံးအကူအညီမပါဘဲခရီးသွားတတ်အောင်ညွှန်ကြားပေးလိုက်တဲ့သင်ချင်းမျိုးနဲ့စာတင်တတ်တယ်လို့ပြောကြပါတယ်။ចောင်းသားចောင်းသူတွေရဲ့ပင်ကိုညံကိုဖွင့်ပြိုးစေတဲ့အတွေးခေါ်မျိုးတွေကိုလည်းတင်ကြားပေးနိုင်သူဖြစ်ပါတယ်တဲ့။ဒေါခင်ခင်ဝင်းက1988စက်တင်ဘာ29ရက်အဖွဲ့ချုပ်စတင်တီထောင်ကလေးကပါဝင်ခဲ့သူလို့ရွှေကြီးစီဒေါ်ဆန်းဆန်းအောင်ကအခုလို့ပြောပါတယ်။အဖွဲ့ချုပ်ရုံးစတင်ခဲ့တဲ့နေရာကတက္ကသိုလ်ရိပ်သာလန်းအမှတ်44မှာပါ။ရုံးအဖွဲ့မှူးတာဝန်ကိုဦးဝင်းခက်ကတာဝန်ယူရပါတယ်။ရန်မုံငွေအတွက်ထမင်းဆိုင်နဲ့လဖက်ရည်ဆိုင်ကိုတော့ကျမကတာဝန်ယူရပါတယ်။ရုံးမှာအဖွဲ့ချုပ်ဖောင်းတွေရောင်းချပေးဖို့တာဝန်ယူကြတဲ့ကျောင်းသားလူငယ်တွေအတွက်စားရေးတောက်ရေးကိုပါပူးတွဲလှုပ်ဆောင်ခဲ့ရပါတယ်။အဲ့ဒီအချိန်တည်းကဝတ်ထီးကံကနေဆရာမကြီးဒေါ်ခင်ခင်ဝင်းအဖွဲ့ရုပ်ယူရုံးနဲ့ရောက်လာပြီးကျမနဲ့အတူတာဝန်ယူလှုပ်ဆောင်ခဲ့ပါတယ်။နိုင်ငံအနှံ့အပြားကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အဖွဲ့ဝင်အင်အားအမြောက်အများရရှိလာတဲ့အခါရကြီးမြို့နယ်တိုင်းဘ ഹു စတဲ့ဖွဲ့စည်းရေးကိစ္စတွေလုပ်တော့လဲမကွေးတိုင်းပဲခူးတိုင်းတွေမှာစီယုံရေးဆင်းခဲ့ကြပါတယ်ဒီလိုစီယုံရေးဆင်းရမှာလဲဒေါခင်ခင်ဝင်းပါဝင်ခဲ့ပါတယ်1989ဇူလိုင်19ရက်လှုပ်ရှားမှုအပြီးကာလအတွင်းအဖွဲ့ချုပ်ဘ ഹു အလှုပ်မှုဆောင်ဥက္ကဋ္ဌယာယီအဖြစ်အန်ကယ်ဦးကြည်မောင်ကတာဝန်ယူခဲ့ပါတယ်လူငယ်လုပ်ငန်းအဖွဲ့နဲ့အမျိုးသမီးလုပ်ငန်းအဖွဲ့တွေဖွဲ့စည်းတဲ့အခါဒေါ်ရွှေကူမင်းနှင်းကိုဦးဆောင်စေပြီးဒေါ်ခင်ခင်ဝင်းဒေါ်ဆန်းဆန်းအောင်ဒေါ်ကျူကျူဆန်းအစရှိတဲ့အမျိုးသမီးတွေနဲ့ဖွဲ့စည်းခဲ့ပါတယ်။1990ရွေးကောက်ပွဲအောင်နိုင်ရေးကော်မတီဝင်အဖြစ်ဒေါ်ခင်ခင်ဝင်းပါဝင်ခဲ့ပြီးအဖွဲ့ချုပ်ကလွှတ်တော်ကိုယ်စားလှယ်စုစုပေါင်း396ဦးအနိုင်ရလိုက်တော့အဖွဲ့ချုပ်အတွက်အလုပ်တွေအများများပြီးပြည်သူလူထုနဲ့အတူတိုင်းပြည်ရဲ့ပြဿနာတွေဖြေရှင်းကြမယ်ဆိုတဲ့စိတ်ဓာတ်တွေနဲ့အဖွဲ့ချုပ်ယုံကြည်ကပြားပန်းခတ်လှုပ်ရှားနေခဲ့ပါတယ်။အမျိုးသမီးခေါင်းဆောင်တွေနဲ့အတူဒေါ်ခင်ခင်ဝင်းမှာ1990ဇူလိုင်28 29ရက်မှာကျင်းပတဲ့ ဂန်နီခမ်းမအစည်းအဝေးကြီးအထမြောက်အောင်မြင်ဖို့စ조사ခဲ့ကြပါတယ်1995ဇူလိုင်10ရက်မှာလူထုကောင်းဆောင်ဒေါ်အောင်ဆန်းစုကြည်လွတ်လာတော့တပြည်လုံးအဖွဲ့ချုပ်အဖွဲ့ဝင်တွေနဲ့ဒေါ်အောင်ဆန်းစုကြည်တွေ့ဆုံနိုင်ဖို့အတွက်အစသာရာအစဉ်ပြေအောင်အမျိုးသမီးတွေလှုပ်ဆောင်ကြရမှာဒေါ်ခင်ခင်ဝင်းကထိတ်ဆုံးကပါဝင်ခဲ့ပါတယ်ဒေါ်အောင်ဆန်းစုကြည်ကလူထုနဲ့တွေ့ဆုံဟောပြောပွဲစတင်ပြုလုပ်တဲ့နေ့ကစပြီးစနစ်တကျလူထုနားထောင်ဖို့အဖွဲ့ချုပ်လူငယ်တွေနဲ့အမျိုးသမီးတွေဝိုင်းဝန်းကူညီခဲ့ရပါတယ်ဒေါ်အောင်ဆန်းစုကြည်လွတ်လာတော့ဗဟိုအမျိုးသမီး73ဦးကိုဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်ဖွဲ့စည်းပေးခဲ့ပါတယ်ဒီ73ဦးထဲမှာလွတ်တော်ကိုယ်စားလှယ်အမျိုးသမီး3ဦးလည်းပါဝင်ခဲ့ပါတယ်ဒီ73ဦးကတော့ဒေါ်အောင်ဆန်းစုကြည်ဒေါ်ခင်ခင်ဝင်းဒေါ်ဆန်းဆန်းအောင်ဒေါ်မေဝင်းမြင့်ဒေါ်မေနှင်းကြည်ဒေါ်ဆန်းဆန်းဝင်းဒေါ်လက်လက်ဒေါ်မြင့်မြင့်စိန်ဒေါ်ခင်တင်းစိုးဒေါ်တင်တင်ဝင်းမောင်ဒေါ်နော်အုံးလှဒေါ်တင်တင်ဝင်းဒေါ်ချိုချိုဝင်းအစရှိတဲ့အမျိုးသမီးတွေပါဝင်ခဲ့ပါတယ်တဲ့အဖွဲ့ချုပ်ဗဟိုအမျိုးသမီးတာဝန်ထမ်းဆောင်နေရတဲ့ဒေါ်ခင်ခင်ဝင်းကရန်ကုန်အင်းစိန်ရွာမဘက်မှာအိမ်ငှားနေခဲ့ရပါတယ်။အဖွဲ့ချုပ်ပါတီဝင်တွေကိုအမြဲဖိအားပေးနေတဲ့စစ်အာဏာရှင်ကအိမ်ရှင်တွေကိုဖိအားပေးလို့ဒေါ်ခင်ခင်ဝင်းတို့မိသားစုဘဝတည်ငြိမ်မှုမရှိနိုင်ပဲမကြာခဏအိမ်ပြောင်းရွှေ့နေထိုင်ခဲ့ရပါတယ်။